ကမ္ဘာ့မှာနေ့စဉ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဟာစံချိန်တင်မြင့်တက်နေပြီးအထူးသဖြင့်ဥရောပနဲ့အမေရိကနိုင်ငံတွေမှာဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကပြောပါတယ်။လွန်ခဲ့တဲ့4ရက်အတွင်းနေ့စဉ်ကူးစက်မှုနှုန်းဟာစံချိန်တင်မြင့်တက်နေတာဖြစ်တယ်လို့ WHO အကြီးအကဲဒေါက်တာ Tedros Ghebreyesus ကဂျနီဗာမြို့မှာမနေ့ကပြောပါတယ်။တရုတ်ကနေပတ်သက်ပြီးတော့နိုင်ငံတွေရဲ့တုံ့ပြန်ပုံတွေမတူသလိုထိခိုက်မှုတွေလည်းမတူပါဘူး။ပြီးခဲ့တဲ့တစ်ပတ်ကတစ်ကမ္ဘာလုံးမှာဖြစ်တဲ့ကူးစက်မှုရဲ့80ရာခိုင်နှုန်းကစေနိုင်ငံကဖြစ်ပြီးတော့အိတ်တဲကထောက်အလောက်က၃နိုင်ငံကဖြစ်တယ်လို့ဒေါက်တာဂေဘရီယက်ဆစ်ကပြောပါတယ်။ကမ္ဘာ့တော်မှာအခုဆိုရင်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ 39.3 သန်းကျော်နဲ့သေဆုံးသူ 1.3 သန်းကျော်သွားပြီဖြစ်တယ်လို့ဂျွန်ဆော့ကင်တက်ကပြောပါတယ်။အမေရိကန်ပြည်ထောင်စုမှာလွန်ခဲ့တဲ့24နာရီအတွင်းကူးစက်သူ 6,300 ကျော်ရှိပြီးတော့စုစုပေါင်းကူးစက်သူ 8 သန်းကျော်သွားပြီဖြစ်ပါတယ်။အမေရိကန်ကပြည်နယ်44ခုမှာရောဂါကူးစက်မှုတွေတိုးလာနေတယ်လို့လည်း AP သတင်းရဲ့စာရင်းတွေမှာဖော်ပြနေပါတယ်။ဒါပြင်တည်ဆုံးသူ 23,800 ကျော်ရှိတာကြောင့်အမေရိကန်ဟာကမ္ဘာမှာကူးစက်မှုနဲ့တည်ဆုံးမှုအများဆုံးနိုင်ငံဖြစ်ပါတယ်။အိနောက်မှာတော့အိန္ဒိယနိုင်ငံက 9.4 သန်းနဲ့ကူးစက်မှုဒုတိယအများဆုံးနိုင်ငံဖြစ်ပြီးတော့ဘရာဇီးလ်နိုင်ငံကတော့ 9.2 သန်းကျော်နဲ့တတိယအများဆုံးဖြစ်ပါတယ်ခင်ဗျာ။